မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးထောင်ချခံရတဲ့တရင်ထောက်ဝန်နိုင်ဦးကိုလွှတ်ပေးဖို့ပြည်တွင်းအခြေစိုက်တရင်သမဂ ဝန်ထမ်းဦးရဲ့အမှုတော်အမှုလာနဲ့ပတ်သက်လို့အာဏာပိုင်တစ်ဖက်ကအသိစိတ်ထုတ်ပြန်တာဖြစ်တယ်လို့အခြားဆွဲချက်သုံးခုနဲ့အကြမ်းဖက်မှုဥပဒေဘယ်လိုပတ်သက်မှုရှိနေတယ်လဲဆိုတာကိုလည်းမသိရပါဘူး။အန်ယူဂျီအဖွဲ့ကလည်းမြန်မာနိုင်ငံတွင်ကဆင်ဆာတိဖြတ်မှုအခြေအနေကိုအပြင်းထန်ပြစ်တင်ရှုံချကြောင်းနဲ့တရင်ထောက်တွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့တောင်းဆိုထားတာပါ။လုံခြုံမှု ပြည်သူ့အခွင့်အရေးကိုပြန်ဆင်ပြတံပေးဖို့မြန်မာစစ်တမ်းထောင်များအဖွဲ့RSF ရဲ့ထုတ်ပြန်ချက်အရဆိုရင်အာဏာသိမ်းကာလအတွင်းမြန်မာနိုင်ငံမှာအဖမ်းခံရသူသတင်းသမား 395ဦးထိန်းသိမ်းခံရရဖြစ်ပါတယ်။ဒီစီးအရဆိုရင်တော့မြန်မာနိုင်ငံဟာကမ္ဘာမှာတရုတ်နိုင်ငံပြင်ရင်သတင်းသမား 500 ခန့်ရမှုဒုတိယအများဆုံးဖြစ်တယ်လို့ CPJ သတင်းသမားကာကွယ်ရေးကော်မတီကပြောထားပါတယ်။